မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေပါဝင်မွတ်စလင်လူနည်းစုတွေပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့အတော်လေးစိုးရိမ်မကင်းဖြစ်ရတဲ့ဆိုတာကိုကုလသမဂ္ဂလူခွင့်ကောင်စီမှအဖွဲ့ဝင်နိုင်ငံတွေကဆွေးနွေးခဲ့ကြပါတယ်။အကြမ်းဖက်မှုတွေကိုရပ်တန့်စေဖို့နဲ့မတူကွဲပြားမှုတွေကိုငြင်းချမ်းစွာအပြေရှားကြဖို့ကိုလည်းမြန်မာနိုင်ငံ၏ခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေကိုတိုက်တွန်းသွားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကကုလသမဂ္ဂလူခွင့်ကောင်စီမှဒီအကြောင်းဆွေးနွေးခဲ့တာကိုတော့ကိုသားညွန့်ဦးကတင်ဆက်ပြပါမယ်။
မြန်မာနိုင်ငံတွင်လူနည်းစုမွတ်စလင်တွေပေါ်မှာကြမ်းဖက်မှုတွေရပ်တန့်သွားစေဖို့မြန်မာအစိုးရအနေနဲ့အရေးယူကန့်တွယ်မှုတွေချက်ချင်းဆောင်ရွက်ဖို့ဆိုပြီးတော့လူခွင့်ကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ကိုလူခွင့်ကောင်စီကနေပြီးတော့ဒီပြီးခဲ့တဲ့ဇွန်လ14ရက်နေ့ကနေပြီးတော့အတည်ပြုပေးလိုက်တာပါမြန်မာနိုင်ငံကလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့လူခွင့်ကောင်စီအတွင်းသုံးသပ်ဆွေးနွေးကြရမှာလူနည်းစုမွတ်စလင်တွေပေါ်မှာကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကအလေးပေးဆွေးနွေးခဲ့ကြပါတယ်ဒီမူကြမ်းကိုအစိုးရတင်သွင်းတဲ့ OIC ကမ္ဘာမွတ်စလင်ပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ကိုစားပါကစ္စတန်ကူစလေကတော့မြန်မာနိုင်ငံနဲ့ရင်ဆိုင်နေရတဲ့အချက်တဲကိုသူတို့အနေနဲ့သဘောပေါက်နားလည်ပေမဲ့မွတ်စလင်တွေရဲ့အခက်အခဲအခြေအနေကိုတော့လက်လျူမပြုတ်ထားလို့ဦးလို့ပြောပါရတယ်။တစ်ချိန်တည်းမှာပဲဒီပြဿနာကင်တွေဖြေရှင်းရေးအတွက်မြန်မာအစိုးရဘက်ကနေပြီးတော့ပူးပေါင်းဆောင်ရွက်မှုကိုလည်းကျေးဇူးတင်တဲ့အကြောင်း OIC ကပြောပါရတယ်။မြန်မာအစိုးရကူစလေဥမ္မံဝေကတော့ကြီးညာချက်ပါစာသားချုပ်ကိုလက်မခံကြောင်းတုံ့ပြန်ပါတယ်။အထူးသဖြင့်ကတော့ဒီ Ranger ဆိုတဲ့အသုံးနှုန်းကိုမြန်မာပြည်သူတွေအနေနဲ့သဘောမတူနိုင်ဘူးဆိုပြီးတော့သူကပြောသွားပါရတယ်
။ The people of Myanmar cannot and would not agree to the use of this wording. In spite of this, the right
to Rohingya ဆိုတဲ့အတုံးနှုံးကိုမြန်မာပြည်သူတွေအနေနဲ့သဘောမတူနိုင်ပါဘူး။ဒါပေမဲ့လည်းနိုင်ငံသားဖြစ်ပိုင်ခွင့်ကိုကျွန်တော်တို့ရဲ့နိုင်ငံသားဥပဒေနဲ့အညီတုံ့တက်ဆောင်ရွက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီပြဿနာကိုအတော်လေးလေးလေးနက်နက်ကင်တွယ်ဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူတိုင်းငြိမ်းချမ်းပြီးတော့တဟဇာတာရှိတဲ့လူအဖွဲ့အစည်းဖြစ်လာဖို့ကင်တွယ်ဆောင်ရွက်နေပါတယ်။
အမေရိကန်ပြည်အောင်စုကူစလေဖြစ်တဲ့ Miss Elaine Chamberlain Don Ho ကတော့မြန်မာနိုင်ငံနေနဲ့အခုလိုမျိုးအပြောင်းလဲကာလမှာဗဟုသဘောဆောင်တဲ့လူမှုအဖွဲ့အစည်းတရားဖြစ်လာစေဖို့မြန်မာအစိုးရအနေနဲ့ကိုက်တွယ်ဆောင်ရည်ကိုတိုက်တွန်းသွားပါတယ
်။ We continue to urge the government to promote a pluralistic and tolerant society
and မြန်မာနိုင်ငံမှာဗဟုသဘောဆောင်တဲ့လူအဖွဲ့အစည်းတီးခန့်နားလည်မှုရှိတဲ့လူအဖွဲ့အစည်းတရားဖြစ်လာဖို့ဆောင်ရွက်ရေးအတွက်မြန်မာအစိုးရကိုအမေရိကန်ပြည်အောင်စုအနေနဲ့ဆက်ပြီးတော့တိုက်တွန်းပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့မြန်မာနိုင်ငံတွင်းကလူတိုင်းလူတိုင်းနိုင်ငံသားဖြစ်ပိုင်ခွင့်အပါအဝင်လူအခွင့်အရေးတွေကိုအကာအကွယ်ပေးဖို့တောင်းဆိုပါတယ
်မြန်မာနိုင်ငံတွင်းမွတ်စလင်လူနည်းစုတွေပေါ်မှာအခုလိုအကြမ်းဖက်မှုတွေပေါ်အလွန်မင်းလဲစိုးရိမ်ပူပန်တယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ် EU ဥရောပသမဂ္ဂကူစလဲဖြစ်တဲ့အိုင်ယာလန်နိုင်ငံက Mr. Gringot ကတော့မြန်မာနိုင်ငံအခြေအနေကိုအနီးကပ်စောင့်ကြည့်နိုင်ဖို့အတွက်ကုလသမဂ္ဂလူခွင့်ရုံထားရှိရေးကိုတိုက်တွန်းသွားပါတယ်။မြန်မာအင်ဒီဂျင်လည်းဖြစ်အာဆီယံဖွဲ့ဝင်လည်းဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုအရေးတကြီးတုံ့ပြန်ဖို့လိုမယ်ဆိုပြီးတော့အင်ဒိုနီးရှားကူစလည်းဖြစ်တဲ့ Mr. Triyono Wibowo ကပြောသွားပါတယ
်။ Indonesia shares the urgent need for Myanmar to respond to the concern of the international community.
အရေးတကြီးတုံ့ပြန်ကင်တွယ်ဖို့မြန်မာအစိုးရကိုအင်ဒိုနီးရှားကပြောလိုပါတယ်။နိုင်ငံကလူအခွင့်အရေးစံနှုန်းစံတားတွေနဲ့လူသားချင်းစာနာမှုဆိုင်ရာစံနှုန်းစံတားတွေကိုက်ညီအောင်တုံ့ပြန်မှုတိုက်တွန်းပါတယ်။ဒီစိန်ခေါ်ချက်တွေအပေါ်မှာကင်တွေဖြည့်ရှင်းမှုမြမအစိုးရမှာနိုင်ငံရေးရပိုင်းဖြတ်ချက်ရှိမယ်လို့ကျွန်တော်တို့လည်းယုံကြည်ပါတယ
်။မြမအစိုးရကုစလေဥမ္မဝေကတော့အခုဒီဖြစ်ခဲ့တဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့သမရဦးသိန်းစိန်ကိုရိုင်ကတိတိကျကျအရေးယူမယ်ဆိုပြီးတော့ကြေပေးထားတဲ့အကြောင်းပြောပါတယ်။ဒါပေမဲ့လည်းအခုဒီနိုင်ငံတကာကပြောနေကြသလိုလူနည်းစုမွတ်စလင်တွေကိုဗုဒ္ဓဘာသာဝင်တွေကတစ်ဖက်သက်တိုက်ခိုက်နေတဲ့သဘောမျိုးတော့မဟုတ်ဘဲနဲ့လက်တွေ့ပြည်ပခါမှာတော့လူမှုအဖွဲ့အစည်းနှစ်ဖက်စလုံးနှစ်နာခံစားနေရတယ်ဆိုတာကိုသဘောပေါက်ဖို့လိုမယ်ဆိုပြီးသူကထောက်ပြသွားပါတယ
် We analyzing the violence that broke out it has become evident that the violence
အကြမ်းဖက်မှုတွေဖြစ်ခဲ့တာကိုပြန်လည်တုံ့သက်တဲ့အခါမှာအထောက်အထားတွေရဒီအကြမ်းဖက်မှုတွေကအပြန်လှန်ဖြစ်ကြတယ်ဆိုတာတွေ့ရပါတယ်မြတ်မြတ်တတပြောရမယ်ဆိုရင်ဗုဒ္ဓဘာသာဝင်တွေကမွတ်စလင်တွေကိုဆန့်ကျင်နေဆိုတာမမှန်ကန်ပါဘူးဒီအကြမ်းဖက်မှုတွေကြောင့်နှစ်ဖက်စလုံးမှာလူသက်တွေဆုံးရှုံးပြီးအိုးအိမ်ပိုင်ဆိုင်မှုတွေဖျက်ဆီးခံရတာအိုးအိမ်တွေစွန့်ခွာပြီးတော့ထွက်ပြေးကြရတာဝမ်းနည်းစရာပါ
မြန်မာနိုင်ငံအတွင်းဒီရခိုင်ပြည်နယ်ပါဝင်နေရတော်များများမှာဒီမွတ်စလင်လူနည်းစုတွေတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထုကုစလေမစ္စတာကင်နနာရဲ့အစီအစဉ်ထဲမှာလည်းထောက်ပြဝေဖန်ထားတာရှိပါတယ်အဲ့ဒီထဲမှာတော့ဒီအကြမ်းဖက်မှုတွေမှာကိုရိုင်းကိုကြပါဝင်ပတ်သက်ခဲ့ရတဲ့ဆိုတဲ့အာဏာပိုင်တွေကိုအပြစ်ပေးအရေးယူဖို့ဆိုတာကိုအလေးပေးထောက်ပြထားပါတယ်ခင်ဗျာ